နယ်သာလန်နိုင်ငံ The Hague မြို့က ICJ တရားရုံးမှာဂမ်ဘီယာနိုင်ငံရဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဘက်ကပြန်လည်ခြေပပြောဆိုရတာဖြစ်ပါတယ်မြန်မာစံတော်ချိန်နေ့လေ3နာရီခွဲလောက်မှာတရားရုံးစတင်ခဲ့ပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကနိုင်ဝက်ကြာခြေပပြောဆိုခဲ့ပါတယ်။သူ့ရဲ့ခြေပပြောဆိုချက်တွေထဲမှာ2016ခုနှစ်ကအာဆာအကြမ်းဖက်တောင်းညံသူတွေကြောင့်တပ်မတော်ဘက်ကတုံ့ပြန်နယ်မြေရှင်းလင်းရေးတွေလှုပ်ဆောင်ခဲ့ရကြောင်းနဲ့နယ်မြေရှင်းလင်းရေးဆိုတဲ့မြန်မာစကားကိုအကြေတဝင့်ရှင်းလင်းပြောဆိုခဲ့ပါတယ်။နယ်မြေရှင်းလင်းရေးဆိုတာတပုံတောင်းညံသူတွေကိုရှင်းလင်းတာဖြစ်ပြီးတော့လူမျိုးတုံးတက်ဖြတ်ရှင်းလင်းတာကိုဆိုလိုတာမဟုတ်ကြောင်းခြေပခဲ့ပါတယ်။ဒေါက်တာဆန်းစုကြည်ရဲ့ရှင်းလင်းချက်တွေဟာဂမ်ဘီယာနိုင်ငံရဲ့ဆွဆွဲချက်တွေကိုထိရောက်စွာတုံ့ပြန်နိုင်တာမရှိဘူးလို့လူပေါင်းတဲ့လူငယ်အဖွဲ့ကိုစင်လင်းကပြောပါတယ်
ဒီလိုမျိုးမွတ်စလင်တွေအပါဝင်တခြားသောဒီမြန်မာတပြည်လုံးမှာရှိတဲ့ဒီလူနည်းစုလူမျိုးစုတွေပေါ့နော်အဲ့လူမျိုးစုတွေအပေါ်မှာလုပ်ခဲ့တဲ့ genocide intent ရှိတဲ့လုပ်ရက်တွေအများကြီးရှိခဲ့တယ်ဖြတ်လေးပြတ်လုပ်တဲ့ဟာမျိုးတွေပြီးတဲ့အခါပညာရေးကျမ်းမာရေးခွင့်ရမပေးတဲ့ဟာမျိုးတွေပြီးတဲ့အခါဟိုကန့်နေထဲမှာပိတ်ထားတဲ့ဟာမျိုးတွေနောက်ကွက်နေနေရှင်းလေးခေါင်းစဉ်အောက်မှာဇာလုံးကျုပ်ကိုမီးရှို့ပစ်တာမျိုးတွေဒါမျိုးကိစ္စတွေနဲ့ပတ်သက်တာဒါအကုန်လုံးက genocide intent နဲ့မပါဘူးဒါပေမဲ့အဲ့ဒါတွေကိုကောင်းကောင်းပြန်ပြီးရှင်းရှင်းနိုင်မင်းနဲ့သူကဘာတွေကိုပဲအဓိကပြောသွားလဲဆိုတော့နေနေရှင်းလေးဆိုရင်လည်းဒါဟာ terrorism ကို terrorism နဲ့ဒီအကြမ်းဖက်မှုနဲ့ agency ကိုနေနေမှုလောက်တာဖြစ်တယ်ပေါ့နော်အဲ့ဒီထဲမှာအရသားနဲ့တပုံနဲ့ဖွဲချလို့မရတဲ့အတွက်ကြောင့်မို့လို့အရသားတွေလည်းတည်တည်ပြည့်စည်ရပါတယ်ဆိုပြီးတော့မှဒီတပုံနေနေရေးခေါင်းစဉ်အောက်မှာအရသားတွေကိုမတော်တဆဖြစ်သွားတဲ့တပုံမျိုးသူက short ချလိုက်တယ
်မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့စစ်ရာဇဝဲမှုတွေဟာမြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရအပြစ်ပေးစီရင်တာတွေလှုပ်ဆောင်တယ်လို့ပြောဆိုခဲ့ပါတယ်2008ဖွဲ့စည်းပုံကြောင့်တရားစီရင်ရေးကိုမျှော်လင့်ထားသလောက်မဆောင်ရွက်နိုင်ဘူးလို့ဒေါက်အောင်ဆန်းစုကြည်ကပြောကြားခဲ့တာဖြစ်ကြောင်းနိုင်ငံရေးစစ်ရေးလေးလာသုံးသက်သူဥမမောင်စိုးကပြောပါတယ
်ဒေါက်အောင်ဆန်းစုကြည်ရဲ့ရှောင်းလဲချက်ဒီမြန်မာအဖွဲ့ကိုယ်စားကနဦးချောက်လဲချက်နေနဲ့ဒီနိုင်ငံရေးရရှင်းလင်းချက်ပေါ့အခြေအနေတစ်ခုလုံးနဲ့ပတ်သက်ပြီးတော့ဘလို့ရှုမြင်မလဲဆိုတာနိုင်ငံရေးရရှင်းလင်းချက်ဖြစ်တယ်လို့ပဲမြင်ပါတယ်မြန်မာနိုင်ငံမှာတရှိဖွဲ့စည်းပုံပြင်ဆင်ရေးအချိန်ကာလဖြစ်နေတဲ့အတွက်ကြောင့်မလို့ဘာပြောမလဲတရားရုံးနဲ့ပတ်သက်ပြီးတော့နှုံးဆန်နေမြင့်မြင့်တောင်းဆိုလို့မရနိုင်ဘူးဆိုတာတက်တောက်ပြသွားတယ်လို့ထင်ပါတယ်
ရခိုင်ပြည်နယ်ဘူးတီတောင်ကူတာပြင်ကိစ္စမှာစစ်တရားရုံးကစုံစမ်းစစ်ဆေးတာတွေလှုပ်ဆောင်နေပြီးတော့ရခိုင်ပြည်နယ်မောင်းနှောမြို့နယ်အင်းနှင်ကြေးရွာကမော်စလင်10ဦးတပ်ဖြတ်ခံရမှုကိုစစ်တရားရုံးကထောင်ဒဏ်10နှစ်ချမှတ်ခဲ့ပေမဲ့စစ်ခုံရုံးကလွတ်လပ်ခွင့်ပေးခဲ့တယ်ဆိုတာကိုပါထည့်သွင်းပြောဆိုခဲ့ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ် ICJ မှာတွားရောက်ရင်ဆိုင်ဖို့အတွက်တပ်မတော်ဘက်ကအစိုးရနဲ့အတူပူးပေါင်းဆောင်ရွက်ခဲ့တယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဘူးမှုချုပ်စွန်မင်းထွန်းကပြောပါတယ်။
တရားရုံးနဲ့ပတ်သက်ပြီးကြတုံ့ပြန်ဖြေရှင်းဖို့စတင်ဆောင်ရွက်ကြတဲ့အတိုင်းနိုင်ငံတော်သမ္မတရုံးကနေပေါ်ကြအထူးဖွဲ့ဖွဲ့စည်းလိုက်တာရှိပါတယ်။အဲဒီအထူးဖွဲ့ထဲမှာလည်းစစ်ဦးရေကျော်ရုံးကတမ်းတော်ရာရှိလူပါဝင်ကြတာဆောင်ရွက်ခဲ့တာရှိပါတယ်။ပြီးတော့ကြနိုင်ငံတော်သိုးရရဲ့ညွှန်ကြားချက်နဲ့အညီနဲ့ကျွန်တော်တို့တရားနဲ့ပတ်သက်ပြီးတော့ဝင်ငင်းညီနိုင်တာတွေပြီးရင်လိုအပ်တဲ့အချက်လက်တွေလိုအပ်တဲ့ညွှန်ကြားချက်တွေတိုင်းလိုက်လာဆောင်ရွက်ခဲ့မှုတွေဆောင်ရွက်ခဲ့ပြီး
ရခိုင်ပြည်နယ်ကလူတွေကိုဇာတိလူမျိုးမခွဲကြဘဲငွေစည်းတွေထုတ်ပေးနေပြီးတော့ပညာရေးနဲ့ပတ်သက်တာတွေကိုလည်းထောက်ပံ့နေကြောင်းနဲ့ရခိုင်ပြည်နယ်က IDP ဒုက္ခသည်စခန်3ခုကိုပိတ်သိမ်းနိုင်ခဲ့ပြီးတော့ဒီလိုဆောင်ရွက်ချက်တွေကြောင့်လူမျိုးတုံးတက်ဖြတ်မှုဘလို့ရှိနိုင်မလဲလို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကခြေပခဲ့ပါတယ်။အဲ့ဒီလိုပြောဆိုချက်တွေဟာလက်တွေ့နဲ့ကွာဟနေတယ်လို့45 right ကကိုနီကီဒိုင်းမွန်းကပြောပါတယ
်။ကွိုင်းဝင်းကတော့အများကြီးပဲပေါ့နော်။အခုဒီရပိုင်းမှာဒီစစ်တွေ IDP ထဲမှာနေတဲ့လူတွေကိုအိမ်တော်ဇာတ်ရီထုတ်ပေးတယ်ဘာဒီ MPC အကတည်းကထုတ်ဖို့စူးစားရပေါ့ပြီးရင် Ranger တွေက Ranger လို့သူတို့ကသူတို့တတ်မှတ်ဖိတ်မရဘဲနဲ့ Bengali လို့ပဲဟိုဖောင်နေတဲ့မှာအတင်းဖြိတ်ခိုက်တယ်။အင်ဂျာဘီယာထုတ်ပေးတဲ့အချိန်မှာလည်း Bengali ဆိုပြီးတော့ပဲထုတ်ပြီးတယ်ပေါ့နော်။ Ranger လို့ထုတ်မပေးဘူးပေါ့။အဲ့လိုမျိုးလူခွင့်ဖို့ပေါ့မှုတွေကအခုလက်ရှိအချိန်ကြီးဆက်ပြီးတော့ဖြစ်နေတော့မှာပေါ့
။မြန်မာနိုင်ငံမှာပြည်ရင်းစစ်တွေရှိနေသေးကြောင်းနဲ့ရခိုင်ပြည်နယ်မှာရခိုင်တပ်တော် AA ကဘီရင်စနစ်ကိုပြန်လည်တန်းတားပြီးလက်နက်ကင်နေပြီးတော့အစားအဖွဲရဲ့ကြမ်းဖက်မှုတွေကိုလည်းတက်မတော်ကဖြည့်ရှင်းနေရတဲ့အတွက်ဒီရှုပ်ထွေးမှုတွေကိုဂမ်ဘီယာနိုင်ငံအနေနဲ့နားလည်ပေးဖို့မျှော်လင့်ကြောင်းကိုလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကပြောကြားခဲ့ပါတယ်။အဆုံးသတ်မှာရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ပြဿနာတွေကိုပိုဆိုးသွားအောင်လို့တရားရုံးကမဆုံးဖြတ်ဖို့မျှော်လင့်ကြောင်းအကြမ်းမဖက်ရေးတရားမျှတရေးတွေကိုဖက်ဒရယ်ပြည်ထောင်စုနိုင်ငံဖော်ဆောင်ရေးမှာလှုပ်ဆောင်ဖို့ရည်ရထားကြောင်းပြောကြားခဲ့ပါတယ်ရှင်။